ရခိုင်ပြည်နယ်တွင်းကအကြမ်းဖက်မှုတွေကိုမြန်မာအစိုးရကင်တွယ်နေတာနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝန်ရဲ့တုံ့ပြန်မှုတွေမှာတော့ကန့်ကွက်မှုတွေရှိနေတယ်လို့ထောက်ခံမှုတွေလည်းရှိနေပါတယ်။မြန်မာအစိုးရဟာရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေကျူးလွန်နေတယ်လို့အီရန်ဘာသာရေးခေါင်းဆောင်ကဆွဆွဲပြောဆိုလိုက်ပြီးမွတ်စလင်နိုင်ငံတွေအနေနဲ့မြန်မာနိုင်ငံအပေါ်စီးပွားရေးနိုင်ငံရေးအရာဖိအားပေးကြဖို့ဒီကနေ့အင်ကာနေ့မှာတိုက်တွန်းပြောဆိုလိုက်ပါတယ
်။ Nemigim lashkar kesi konan bo onjo amo fishore siyasi biaran fishore iqtisadi biaran
မြန်မာနိုင်ငံကိုလက်နက်ကင်တပ်တွေဆေလွတ်ဖို့ပြောနေတာမဟုတ်ပါဘူးမြန်မာနဲ့အစိုးရအပေါ်နိုင်ငံရေးစီးပွားရေးအရာဖိအားပေးကြဖို့ပြောဆိုနေတာဖြစ်တယ်လို့အီရန်ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမီနီကပြောဆိုခဲ့တာဖြစ်ပါတယ်မြန်မာအစိုးရကိုခေါင်းဆောင်နေတာကနိုဘယ်ငြိမ်းချမ်းရေးဆုရှင်အမျိုးသမီးတဦးဖြစ်တယ်လို့အီရန်ဘာသာရေးခေါင်းဆောင်ခါမီနီကပြောဆိုပြီးနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ကိုလည်းရက်ဆက်ကြမ်းကြုတ်သူတဦးအဖြစ်ဆွဆွဲခဲ့ပါတယ်။ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေအရေးကုလသမဂ္ဂလုံခြုံရေးကောင်စီမှအရေးပေါ်ဆွေးနွေးဖို့ဒုတိယအကြိမ်ထပ်ပြီးတော့တင်းခဲ့တဲ့ဗြိတိန်နိုင်ငံဘက်ကလည်းမြန်မာစစ်တပ်ဟာလူနည်းစုတွေအပေါ်မှာပိတ်ဆို့ဖိနှိပ်နေတယ်လို့ဆွဆွဲပြောဆိုပါတယ်။ဗြိတိန်နိုင်ငံသားရေးဝန်ကြီးဘောရစ်ဂျွန်ဆန်ကအခုလိုပြောပါတယ်
I think everybody understands that the situation in Burma is extremely complex, but there can be no doubt that the treatment of the Rohingya is a disgrace and
မြန်မာနိုင်ငံတွင်းကအခြေအနေတွေကတိတ်ကိုရှုပ်ထွေးလွန်းတာကိုနားလည်ပေမဲ့ရိုဟင်ဂျာတွေအပေါ်ပြုမှုဆက်ဆံပုံကတော့တိတ်ခါမဲ့တဲ့လောက်ရဆိုတာတန်လျာမရှိဘူးလို့ပြောဆိုခဲ့တာပါလူနည်းစုတွေအပေါ်ပိတ်ဆို့ဖိနှိပ်နေတဲ့မြန်မာစစ်တပ်ကိုလမ်းကြောင်းမှန်ပေါ်ရောက်စေဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဘက်ကဥဆောင်မှုပေးနိုင်ဖို့မျှော်လင့်တယ်လို့လည်းဗြိတိန်နိုင်ငံသားရဲ့ဝန်ကြီးဘောရစ်ဂျွန်ဆန်ကပြောဆိုခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကတော့ရခိုင်ပြည်နယ်တွင်အကြမ်းဖက်မှုတွေကိုကန့်ကွက်ရှုတ်ချပြီးရခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုထောက်ခံတယ်လို့ပြောဆိုလိုက်ပါတယ်။နိုင်ငံတည်ငြိမ်ရေးနဲ့ဖွံ့ဖြိုးရေးအတွက်မြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုနိုင်ငံတကာကထောက်ခံပြီးရခိုင်အရေးမှန်ကန်တဲ့ဖြေရှင်းချက်ထွက်လာစေဖို့အခြေအနေတရဖန်တီးပေးဖို့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရကမ်ရှောင်းကဒီကနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းပြောဆိုသွားတာပါမြန်မာအစိုးရဘက်ကတော့ရခိုင်ဒေသတည်ငြိမ်အေးချမ်းရေးဆောင်ရွက်တဲ့နေရာမှာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့အပြစ်မဲ့ပြည်သူတွေကိုမထိခိုက်စေဖို့မလိုလားအပ်တဲ့ထိခိုက်ပျက်စီးမှုတွေမရှိဖို့ညွှန်ကြားထားပြီးသားဖြစ်တယ်လို့မနေ့တုန်းကပဲနိုင်ငံသားရဲ့ဝန်ကြီးဌာနဘက်ကကြေညာချက်ထုတ်ခဲ့ပါတယ်ရှင်